ယောဂီဘောသူရောသူရောကောင်းတို့ဆန္ဒကာလ၌ဩဝါဒဩဝါဒကထာဓမ္မဒေသနာတစ်ခုအနေဖြင့်ဟောနာပြညောမတသုနာယိတွင်ရာတိဩဝါဒကထာဓမ္မဒေသနာကယောနံချင်းမြင်သူငါစဉ်ပေစဉ်ကြီးစီတာဆိုရဩဝါဒကထာဓမ္မဒေသနာဖြင့်ဓမ္မဒါနပြုပါမယ်သောကိဘန္တရာကံတို့တတိပဌံဝိပဿနာတရားများကိုလာရောက်၏ရှုမှတ်ကြပွားများကြအားထုတ်ကြသည်ဆိုတာကမိမိတို့တွင်ယောနံတို့ရဲ့ခြင်းရဲ့တန္တရာဘဝတန္တရာတို့ရဲ့ခြင်းရဲ့တို့၌လွမြောက်နိုင်ဖို့အတွက်တတိပဌံဝိပဿနာတရားများကိုလာရောက်၍အားထုတ်နေကြခြင်းဖြစ်ပါသည်တတိပဌံဝိပဿနာတရားကိုကြိုးစားရှုမှတ်ပွားများအားထုတ်ကြမယ်ရေလိုဤစိတ်တန်၍ရရှိလာကြသောယောဂီအပေါင်းတော်ကောင်းတို့တို့ဟာမိမိကျွဲတန်တာ၌ဝိရိယတရားတို့ဖြင့်ကြိုးစားနိုင်မှတတိတရားတို့ဖြင့်ကြိုးစားပြီးတော့ရှုမှတ်နိုင်မှသာလျှင်မိမိတို့လိုချင်တဲ့ပါရမီများလျော်စွာတရားတို့တရားများတွေကိုရရှိတွေ့သည့်နိဗ္ဗာန်အထိဖြင့်မြမောက်ပြုခွင့်ကိုရသွားနိုင်ကြမှာဖြစ်တယ်။ဝိပဿနာတရားကိုအာထုတ်သောနေရာဝယ်အရေးကြီးသည်ကဝိရိယတရားနဲ့တတိတရားကအလုံးပဲအရေးကြီးလာပါတယ်ဝိရိယတွေရှိလာပြီဆိုလို့ရှိရင်နောက်ကတတိကမြဲဖို့ဖြစ်လာပါတယ်ဝိရိယမှမရှိသေးဘူးဆိုရင်တော့ဖြင့်တတိလည်းပဲမြဲဖို့တတိလည်းပဲထင်ဖို့တတိလည်းပဲအားကောင်းဖို့မရှိနိုင်ပါဘူးဝိရိယတတိတွေအာပြည့်လာပြီနဲ့အမြတ်သမာဓိတွေလည်းပဲရှိလာပြီဆိုရင်အနန္တတိတဲ့ဝိပဿနာပညာမိမိတွေတန်တာ၌ဖြစ်သွားမှာပါပဲ။သမာဓိတွေဖြစ်ဖို့သမာဓိတွေရှိဖို့ဝိပဿနာပညာတွေရှိဖို့ဝိပဿနာပညာတွေဖြစ်ဖို့ကဝိရိယနဲ့တတိတို့ဖြင့်ကြိုးစား၍အားထုတ်ကြဖို့အရေးကြီးလာပါတယ်။တတိတရားတွေအားကောင်းလာပြီဆိုလို့ရှိရင်ဖြင့်တစ်ဖြည်းဖြည်းနဲ့သမာဓိကလည်းရှိလာတော့အမှန်တရားတွေကိုအလိုလိုတိတိတိတိသွားတတ်ပါလေဝိပဿနာတရားကိုရှုတယ်မှတ်တယ်ဆိုတာကသင်္ချာပေါ်ရတာလေးကိုသာလျင်ယောဂီများကတတိကပြီးတော့ရှုမှတ်နေရမှာဖြစ်ပါတယ်ဝိပဿနာဆိုတာသင်္ချာတာကိုပင်လည်းနှလုံးသွင်းနေတာကိုဝိပဿနာလို့ခေါ်ရပါတယ်ယထာပါကတံအဘိနိဝေသောဝိပဿနာယထာပါကတံသင်္ချာသောအမှုရာတိုင်းကိုအဘိနိဝေသောရှုမှတ်နှလုံးသွင်းနေခြင်းသည်ဝိပဿနာဝိပဿနာမိပါれသင်္ချာပေါ်လာတာတွေကိုသာအမြဲတမ်းတတိကပ်ပြီးတော့ရှုမှတ်နေတာဟာတခြားလားဝိပဿနာလားဝိပဿနာပါဘုရားသင်္ချာပေါ်တဲ့အမှုရာကိုနှလုံးသွင်းနေခြင်းရှုမှတ်နေခြင်းပွားများနေခြင်းဟာဝိပဿနာပါကိုယ်မူရာသင်ရှားရင်ကိုယ်မူရာတွေကိုရှုမှတ်နေရမယ်။စိတ်မူရာသင်ရှားနေရင်စိတ်မူရာတွေကိုရှုမှတ်နေရမယ်။ခံစားမှုအမူရာသင်ရှားနေရင်ခံစားမှုအမူရာကိုရှုမှတ်နှလုံးသွင်းနေရမယ်။သဘောအမူရာတွေသင်ရှားနေရင်သဘောအမူရာတွေကိုရှုမှတ်နှလုံးသွင်းနေရမယ်။ကိုယ်မူရာပဲဖြစ်ဖြစ်စိတ်မူရာပဲဖြစ်ဖြစ်ခံစားမှုအမူရာပဲဖြစ်ဖြစ်သဘောအမူရာပဲဖြစ်ဖြစ်သင်္ချာပေါ်တိုင်းသင်္ချာပေါ်တိုင်းတော့အမှုရာကိုရှုမှတ်နေတာဟာတခြားလားဝိပဿနာလားဝိပဿနာပါဗျာဒီတော့ဖောင်းတာလေးပေါ်ရင်ဖောင်းတဲ့အမှုရာလေးကိုယောဂီကရှုမှတ်နေတာဟာဝိပဿနာပိန်တဲ့အမှုရာလေးသင်္ချာရင်ပိန်တဲ့အမှုရာလေးကိုရှုမှတ်နေတာဝိပဿနာပူရာလေးသင်္ချာရင်ပူရာလေးကိုရှုမှတ်နေတယ်ညောင်းတာလေးသင်္ချာရင်ညောင်းတာလေးကိုရှုမှတ်နေတယ်ဒေတာစိတ်၊ကြံစည်စိတ်၊ကြံလည်စိတ်၊ပူပန်စိတ်တွေထင်ရှားနေထိုစိတ်တွေကိုရှုမှတ်နေရဲ့သဘောတွေကိုထင်ရှားနေသဘောမူရာတွေရှုမှတ်နေတာဟာဝိပဿနာပဲဖြစ်ပါတယ်ဆိုတော့ဝိပဿနာဖြစ်နိုင်ဖို့အတွက်ကတော့ဖြင့်ဝိရိယနဲ့ကြိုးစားပြီးတော့ရှုမှတ်သွားတော့အခါဝယ်နောက်ကတတိကလည်းမြဲသွားတယ်ဝိရိယရှိလို့တတိမြဲတာဝိရိယမှမရှိသေးဝိရိယမှအာမကောင်းသေးရင်ထိုတတိကမြဲနိုင်မှာလားမမြဲနိုင်မှာလား
မ
မြဲနိုင်ဘူးဒါကြောင့်သုသမဂ္ဂယောဂီများသည်ဝိရိယနဲ့တတိအရေးကြီး၏ သီသမဂ္ဂယောဂီများသည်ဗာရေးကြည့်ပါလေဝိရိယနဲ့တတိရေးကြည့်တယ်ဝိရိယဇွဲရှိဖို့ဇွဲကောင်းဖို့အရေးကြီးလာပါတယ်ဇွဲကောင်းပြီးဝိရိယရှိပြီးဆိုနောက်ကတတိကသူ့ရဲ့တန်တမလိုက်ပါမြဲလိုက်ပါလာတတ်ပါလေတတိကတော့ပိုတယ်လို့မရှိဘူးအရာရာတိုင်းမှာတတိကလုံးနေတာပဲဒေနယမဆိုတတိပါမကိစ္စပြီးဤတတိမပါရင်တော့ကိစ္စမပြီးနိုင်ဘူးတရားဓိတရားများတွေတွေးဖို့သိဖို့ရဖို့မြင်ဖို့ဆိုတာကတတိအရေးကြီးလာပါတယ်တာလောနဒုပနဝိယသဗ္ဗပြင်းစနေတုသဗ္ဗတအိသိတ္တပါသဗ္ဗပြင်းစနေတုအလုံးစုံသောဟင်းလျာတို့၌လောနဒုပနဝိယသာသခြင်းကိုအလိုရှိအပ်ပြီးတဲ့သို့သာတတိထိုတတိကိုလည်းပဲသဗ္ဗတအလုံးစုံသောကမ္မထာအာယုန်တို့၌အရှိတ္တပါအလိုရှိအပ်ပြီးတဲ့တဲ့။ဘုန်းကြီးတို့ယောဂီများဟင်းလျာတွေကိုချက်ပြုတ်တဲ့အခါဝဲသာမပါလို့ရှိရင်ထိုဟင်းလျာတို့၌အရတာမတွေ့ရသလိုပဲဟင်းလျာတို့၌သတ်ခတ်နိုင်မှသာလျှင်အရတာကိုတွေ့ရတယ်သာမပါရဟင်းလျာဟာပေါ့ပြက်ပြက်ဖြစ်နေတယ်။ဒါကြောင့်ဟင်းလျာတို့၌သတ်ခိုက်ရသလိုအလုံးစုံသောကမ္မထာအာယုန်တို့၌လည်းပဲတတိရှိရမယ်။အလုံးစုံသောကမ္မထာအာယုန်တို့၌ပါရှိရမယ်တဲ့။အလုံးစုံသောကမ္မထာအာယုန်တို့၌တတိရှိပြီဆိုရင်ထိုယောဂီသည်တရားမတက်သေးရင်တရားတွေအမြန်တက်၊တရားမတွေ့သေးရင်တရားတွေအမြန်တွေ့တရားတရားများရထိုက်နိုင်သောယောဂီဖြစ်ခဲ့သောသူယောဂီသည်တရားတရားများကိုအမြဲဆုံးတွေ့တိကရရှိ၍နိဗ္ဗာန်ထိပင်မျက်မှောက်ပြုဖြင့်ရသွားနိုင်ကြမှာဖြစ်တယ်။ဒါကြောင့်လောကသောဟင်းလျာတို့၌သာခတ်ရသလိုပဲယောဂီတို့ရှင်ပေါင်းတို့ဟာအရှိကံဖြစ်သောကမ္မထာအာယုတို့၌တတိကပ်နေဖို့လိုတယ်။ထိုင်တဲ့အခါမှာလည်းပေါ်ရပေါ်ရအာရုံတို့၌တတိကပ်ရမယ်။ဘာနာပေါ်ရင်ဘောင်းတဲ့ဘောမှာတတိလေးကပ်ပါစေ။ပိဏာပေါ်ရင်ပိဏတဲ့ဘောမှာတတိလေးကပ်ပါစေ။ဥရာပေါ်ရင်ဥတဲ့ဘောမှာတတိလေးကပ်ပါစေ။ညောင်းနာပေါ်ရင်ညောင်းတဲ့ဘောမှာတတိလေးကပ်ပါစေ။ပေါ်ရပေါ်ရအာရုံတို့၌တတိမြဲဖို့အရေးကြီးလာပါတယ်။ချောတူပင်စဉ္ညာလျှောက်တော်အခါ၌လည်းပဲကမ္မထာအာယုန်၌တတိကပ်ဖို့လိုတယ်။စဉ္ညာမမဓမ္မမတ်ပြီးရှိစေ။နမမတ္တိဖြစ်စေသုံးမမတ္တိဖြစ်စေမတ်တိုင်းမတ်တိုင်းသောအမှုရာတိုင်းအမှုရာတိုင်းတို့၌အရှိကံပေါ်၌ရှုတိစိတ်တတိကတ်သွားမယ်ဆိုရင်တော့ဖြင့်သူယောဂီသည်တမာတိတိအာရှိရင်ကျက်ပြည့်စုံလာသောအခါပြစ္ဆုတ်ဗန္တယံရှုမှတ်လာနိုင်သောအခါဝေသဘောတရားတွေကိုကိုယ်တိုင်ကိုယ်ကြမြင်သွားနိုင်ကြမှာဖြစ်တယ်သိသွားနိုင်ကြမှာဖြစ်ပါတယ်ဇိညာအာယုန်တို့၌လည်းပဲတတိကရသလိုရရအာယုန်တို့၌လည်းပဲတတိကပြီးတော့ရှုမှတ်သွားဖို့လိုအပ်တပါတယ်။ဇိညာကမ္မထံကိုကြောက်နေပြီဆိုလို့ရှိရင်မိမိပိုင်းခြားတော်ဒိဋ္ဌံထားသောအတိုင်းဇိညာလံဆုံးသွားပြီဆိုပါကသူယောဂီသည်ရနိုင်ရမှာဖြစ်တယ်။မိမိရဲ့ခန္ဓာကိုယ်တစ်ခုလုံးကိုခြုံတွန်းပြီးတကားလဥက္ကမသည်ခြေပြားတအောင်ထောင်ထောင်လေးနေသောအနေဒါပေါ်၌အာယုန်ပြုကသူယောဂီကရက်တယ်ရက်တယ်လို့ရှုမှတ်ပေးရမှာပဲအနည်းဆုံး10မိနစ်ဒီပါလို့တော့မှတ်ဖို့လိုအပ်ပေမယ်ပြီးတော့မှမိမိလာတဲ့လမ်းကိုပြန်လှည့်တော့မယ်ဆိုလျင်သူယောဂီသည်ရှင်စိတ်ကလေးရှိဥစွာပေါ်လာပါ၏အဲ့ဒီရှင်စိတ်ကိုပင်လင်းသိအောင်လိုက်ပြီးမှတ်သွားရအောင်မှဖြစ်တယ်လက်ကျင်တော့လက်ကျင်တယ်လက်ကျင်တယ်လို့မှတ်ရသလားမမှတ်ရပါလားမှန်ပါပါရှင်စိတ်လေးတွေကိုစိတ်ဆောက်မှတ်ဖြစ်သွားမယ်ဆိုရင်ကြီးစီတော်ရှင်ဆရာတော်ဘုရားကြီးကဝိပဿနာဉာဏ်နှစ်ပါးနဲ့ပြည့်စုံပြည့်စုံသွားပါတယ်ဒီတော့မှရှင်စိတ်ကိုမှတ်ပြီးတော့မှလှဲ့တဲ့ခန္ဓာကိုယ်အမူအရာကြီးကိုလှဲ့တယ်လှဲ့တယ်မှမိမိလာလန်းတိုင်းမျက်နှာလေးများပြန်မှုသွားပြီးဆိုပါကသောကမှာသူယောဂီသည်ရက်နေရအောင်မှဖြစ်တယ်။သူရက်နေတဲ့အမူအရာကိုပင်လေသူယောဂီကရက်တယ်ရက်တယ်ရက်တယ်လို့မှတ်သွားရမယ်။အဲဒီလိုဈဉ္ဉံကိုခောက်တုတ်ခောက်ပြန်မှတ်နေပါက တတိမြဲသွားပြီဆိုလို့ရှိရင်သူယောဂီသည်တရားတဘောတွေကိုယ်တိုင်ကိုယ်ကျစဉ်းညာအမှတ်၌ရင်းလင်းတွေ့သွားရပါတယ်တွေ့သွားတတ်ပါတယ်ဘယ်မူညာမဆိုထိုင်တဲ့အမူညာပဲဖြစ်ဖြစ်စဉ်းညာလျှောက်တဲ့အမူညာပဲဖြစ်ဖြစ်ရပ်ပြီးတော့ရှုတဲ့အမူညာပဲဖြစ်ဖြစ်ကျောင်းလုံးလှဲပြီးတော့အိပ်ပြီးတော့ရှုနေတဲ့အမူညာပဲဖြစ်ဖြစ်လျောင်းတိုင်ရပ်သွားဣရိယာပုတ်၄ပါးလုံးတို့နဲ့တကောအခြားသောအထွေထွေအသေးစိတ်အမူအရာတို့၌လည်းပဲတတိမြဲဖို့အရေးကြီးလာပါလေတတိရှိလာပြီဆိုလို့ရှိရင်တရားသဘောတွေကကိုယ်တိုင်ကိုယ်ကျသည်ဖြင့်တွေ့တည်၍အပြည့်ပေးနိုင်တော့ပါလေတတိအားမရှိသေးဘူးတတိမမြဲသေးဘူးဆိုလို့ရှိရင်ယောဂီပါသူတော်ကောင်းတို့မေတ္တရာဖို့တရားနိဗ္ဗာန်တရားမေလေးပါဖို့လေးပါနိဗ္ဗာန်ဆိုတဲ့လကုတ္တတရားတွေကပြည့်စုံဖို့မလွယ်ပါဘူးတတိရှိသောပုဂ္ဂိုလ်မှတတိမြဲသောပုဂ္ဂိုလ်မှသာလျှင်ပြည့်စုံနိုင်တဲ့တရားသဘောတရားတရား၉ပါးတို့ဟာတတိရှိသောပုဂ္ဂိုလ်တို့သာရတဲ့တရားတဲ့သဘောတရားတရား၉ပါးတို့ကဘာရှိသောပုဂ္ဂိုလ်တို့ရတဲ့တရားပါပဲတတိ
ရှိသောပုဂ္ဂိုလ်များရတဲ့တရားပါဗျာ
မြတ်စွာဘုရားကအမိန့်ရှိထားတယ်ဥပါထိတတတိတာယံဓမ္မောနာယံဓမ္မောမုဋ္ဌတတိတာတဲ့ဧကဝေပရိသလေးပါးဥသိတာစေတမီများတို့ယံဓမ္မဤမေလေးပါးဘုလေးပါးနိဗ္ဗာန်ဆိုတဲ့လောကတရား၉ပါးအပေါင်းဟာဥပါထိတာတတိတာတတိထင်ရှားရှိနေသောဟာတတိမြဲနေသောပုဂ္ဂိုလ်ဟာသံသီတိကြည့်ဆောင်နိုင်ပါပြီတော့ဤယံဓမ္မဤမေလေးပါးဘုလေးပါးနိဗ္ဗာန်ဆိုတဲ့လောကတရား၉ပါးအပေါင်းဟာမௌထတတိတာတတိလွတ်နေတဲ့ပုဂ္ဂိုလ်ဟာဘာတတိမရှိတဲ့ပုဂ္ဂိုလ်ဟာနတ်တန်လေးတတိလောကမပြည့်စုံနိုင်ပါဘူးတတိရှိမှတတိခင်မှတတိမြဲမှသာလျှင်ဒီမတရားဖို့တရားနိဗ္ဗာန်တရားဆိုတဲ့လောကတရား၉ပါးတရားရသွားကြမယ်တတိမှမရှိဘူးပေါ်ရပေါ်ရအာယုန်လေးတတိလွတ်နေမယ်ဆိုရင်တော့ဖြစ်တရားတို့တရားများကရနိုင်မှလားမရနိုင်ကြမှလား
မရနိုင်ပါဘူး
ကယုတ်ခွေမရှိတဲ့ရေအိုးဟာလိပ်လွယ်တတ်တယ်။ကယုတ်ခွေရှိနေတဲ့ရေအိုးဟာလိပ်ခဲတယ်ထို့အတူပဲနိယတိယာမရှိတဲ့စိတ်ဟာလည်းပဲအမြဲတမ်းပြန့်လွင်ပြီးတော့နေတယ်စိတ်ရဲ့တည်ငြိမ်မှုကမရဘူး။နိယတိယာရဲ့စိတ်တရားရဲ့နိယတိယာကနိယတိယာကဘာလဲဆိုတော့မဂ္ဂင်၈ပါးပฏิပဌာန်တရားပါပဲ။သေးမိယာတရားဖြစ်တော်မဂ္ဂင်၈ပါးတတိပဒံတရားကိုကျင့်သုံးနေလေဆိုလို့ရှိရင်ဒီတတိကတဖြည်းဖြည်းနဲ့မြဲလာ၍ပါရမီရလျော်စွာဝိရိယတတိဓမ္မာတိတွေအားပြည့်လာတဲ့အခါကျတော့တရားဤတရားများတွေကိုကိုယ်ကိုယ်တိုင်ကိုကြတွေ့တိကရရှိသွားနိုင်ကြမှာဖြစ်ပါတယ်။ရှိရှိကပုဂ္ဂိုလ်တွေမြတ်စွာဘုရားတဲ့ကပုဂ္ဂိုလ်တွေတတိမြဲတဲ့ပုဂ္ဂိုလ်တွေအလုံးတရားသင်္ချာစွာရှိကြပါတယ်။တတိမြဲတဲ့ပုဂ္ဂိုလ်တွေရဲ့တဘောကိုကြည့်ရတာအလွန်တရာအားကျပြည်ညိုဝေရလဲကောင်းရှင်သာရိပုတ္တရာတို့ရှင်မောဂ္ဂလာတို့ရှင်ဗတ္တိယမထေရတို့ဆိုလို့ရှိရင်အမြဲတမ်းတတိရှိနေတယ်မိိပဲနဲ့တောင်မှကျတတိနဲ့ထားပြီးတော့နေနိုင်တယ်နှစ်ပေါင်း30တိုင်တိုင်ပင်လည်းမိိပဲနဲ့တတိကပ်ပြီးတော့နေတဲ့ပုဂ္ဂိုလ်တဲ့ရှင်သာရိပုတ္တရာရဲ့ရှင်မောဂ္ဂလာရဲ့ရှင်ဗတ္တိယရဲ့သုမထေသုံးပါနှစ်30တတိမြဲ၍မအိပ်ဘူးတဲ့နှစ်ဘလောက်မအိပ်ဘူးတဲ့လေနှစ
်
30ပါဗျာအရှင်ရထဘာလာတို့ရှင်ရဥလာတို့ကြတော့လေ32နှစ်တတိကပ်ပြီးတော့နေနိုင်ပါတဲ့32နှစ်တောင်တတိထားပြီးတော့နေတယ်မအိပ်ဘူးအရာရမှာတောင်းလို့လဲပြီးတော့သွားနေပြီနေတော့ညာလည်းပဲအိပ်တာမဟုတ်ဘူးတတိကပ်ပြီးတော့နေတယ်အရှင်သောဘာကဆိုလို့ရှိရင်38နှစ်တတိကပ်ပြီးတော့နေတယ်နှစ်ပေါင်း80တတိထားပြီးတော့နေနိုင်တဲ့ပုဂ္ဂိုလ်ကတော့အရှင်ဘာဂုလမထေရပေါ့တတတတိထားပြီးတော့နေဖြစ်တဲ့ပုဂ္ဂိုလ်ကတော့ဖြင့်အရှင်မာကတ္တဗ္ဗရေအရှင်နာလကမထေရအရှင်နုရောဓမထေရသုမထေသုံးပါးကတော့ဖြင့်အချိန်တိုင်းမှာတတလုံးတတိကပ်ပြီးတော့နေနိုင်သွားတဲ့ပုဂ္ဂိုလ်များတို့တတိသုမတိသုံးပါးကတော့ဖြင့်အချိန်တိုင်းမှာတသက်လုံးတတိကပ်ပြီးတော့နေနိုင်သွားတဲ့ပုဂ္ဂိုလ်များတို့တို့ကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအချိန်ရသလောက်တတိကပ်ပြီးတော့နေနိုင်အောင်ကြိုးစားကြဖို့အရေးမကြီးပေဘူးလားက
ြီးပါပါဘုရ
ားဒါကြောင့်တတိရှိလို့ရှိရင်အမှန်တရားကိုကိုယ်တိုင်ကိုယ်ကျမြင်လာတဲ့ သိစရာတရားတွေကိုယ်တိုင်ကိုကြသိလာတယ်။သိရမယ့်တရားတွေကယုတ်တရားတွေ၊နန္တရားတွေ၊မမြဲတရားတွေ၊စင်ရဲတရားတွေ၊အစိုးမရတဲ့တရားတွေ၊မတင့်တယ်တဲ့တရားတွေအဲသိရမယ့်တရားတွေပဲ။သိအောင်လုပ်ရမယ့်တရားတွေပဲ။ယုတ်တရား၊နန္တရား၊မြဲစင်ရဲသဘောတရားတွေကိုသိအောင်အားထုတ်နိုင်ပြီဆိုလို့ရှိရင်ဖြင့်ငါလည်းမဟုတ်၊သူလည်းမဟုတ်ပုဂ္ဂိုလ်တ attva မဟုတ်ပါလား။တကယ်ရှိအမှန်ဉာဏ်နဲ့သိတာကယုတ်တရားနဲ့နန္တရားပါလားရဲ့လို့ကိုယ်တိုင်ကိုကြမြင်သွားပြီ၊သိသွားပြီဆိုလို့ရှိရင်ဖြင့်သူရဲ့တန်တမ်းမှာအတ္တဒိဋ္ဌိစင်တက္ကရာဒိဋ္ဌိစင်အုတ်စိတဒိဋ္ဌိစင်သွားပြီဆိုလို့ရှိရင်အပယ်လေးပါးကတခါတည်းလွတ်မြောက်၍ငြိမ်းချမ်းခွင့်ရသွားတယ်။ဒါရသွားပြီ။ငြိမ်းချမ်းခ
ွင့်ရပါ
ပါ။ဒါကြောင့်တတိပဒဝိပဿနာတရားအမှတ်အမြတ်ထားပြီးတော့အမှတ်တတိဖြင့်ကြိုးစားပြီးတော့ဝိရိယတရားတို့ဖြင့်အထောက်ကြဖို့အတွက်ဘုန်းကြီးတို့ယောဂီတော်ရှင်များကအရေးမကြီးပါဘူးလား။
ဒီ
မှာပါဆိုကြည့်ပါသူငါမဟုတ်သူ
ငါမဟု
တ်နာနိယောနာန
ိယ
ောဟောတိအောင်ဘွာ
ဟ
ောတိအောင်ဘွာသူငါမဟုတ
်ကိုယ်စီကိုငါမြန်မာပြုနိုင်ကြပါစေ။